ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်တွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေပိုးပြီးတော့အထောက်အကူဖြစ်စေဖို့အတွက်ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR တို့ပူးပေါင်းပြီးပါဝင်ကြဖို့မြန်မာအစိုးရကသဘောတူလိုက်ပါတယ်။ဒီသဘောတူညီချက်ကိုတော့မေလ31ရက်နေ့ကနှစ်ဖက်အဖွဲ့အစည်းတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပြင်လည်းရခိုင်ပြည်နယ်တွေကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတကာကပုဂ္ဂိုလ်တဦးခေါင်းဆောင်ပြီးတော့အဖွဲ့ဝင်၃ဦးပါတဲ့ကော်မရှင်တတိယကိုလည်းဖွဲ့စည်းလိုက်တယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ပြည်ထောင်နယ်ပတ်သက်လို့မြန်မာအစိုးရဟာပြည်တွင်းမှသာမကပြည်ပနဲ့ပါဘေးကျန်နှံကျန်ရင်ဆိုင်နေရတာဖြစ်ပါတယ်။အခုဆိုရင်အနောက်နိုင်ငံကြီးတချို့ကအပြစ်ပေးရေးယူတဲ့တန်ခတ်ပိတ်ဆို့မှုမျိုးရှိလာသလိုအမေရိကန်နဲ့ဒီနိုင်ငံကြီးတချို့နဲ့လည်းရခိုင်ပြည်နယ်ပြည်ထောင်ကြောင်ဆက်ဆံရေးတွေထိခိုက်မှုရှိတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြောဆိုထားပါတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ပြည်ထနာကိုဖြည့်ရှင်းရမှာနိုင်ငံတကာရဲ့ဖိအားပေးမှုတွေလျော့လာအောင်ထင်သာမြင်သာဖြစ်အောင်ပိုးပြီးလုပ်နိုင်ဖို့အတွက်အခုဆိုရင်ကုလသမဂ္ဂအဖွဲ့အစည်းလိုမျိုးတွေကိုပါဝင်ခွင့်ပေးနေရပြီလို့ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတုံ့သက်ပါတယ
်။ကျွန်တော်ကန့်ကွက်တယ်ကိုဗီအန်အန်ကော်မရှင်ကိုသက်မခံဘူး။ကိုဗီအန်အန်ကော်မရှင်ရောက်လာလို့ရှိရင်အတင်းကိစ္စကိုအပြင်ကိုလှန်လိုက်လို့ဖြစ်သွားမယ်။ဒါကြောင့်မို့ကြီးတွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လုပ်တဲ့အားကလူအဆရယ်ဆိုဒီအစိုးရပဲဆရပါလေ။ဆရတဲ့အခါကျသူတို့ထားတဲ့ပြဿနာကိုသူရှင်းရမှာပဲလေ။အဲ့တော့ပြမကကိုမလားအောင်ကျွန်တော်တားလို့ရရတဲ့အနေအထားမရောက်တော့ဘူးအဲ့တော့မလားအောင်တားလို့ရှိရင်လည်းပြဿနာကိုကျွန်တော်တို့တတိယရင်ဆိုင်ရတော့မယ့်အပိုင်းရှိပါတယ
်အခုလို့ကုလသမဂ္ဂအဖွဲ့အစည်းတွေပါဝင်လာတဲ့အတွက်ဖိအားပေးမှုဟာအတိုင်းအတာတစ်ခုအထိရောကြနိုင်နေဆိုပေမဲ့1992ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကနေရတဲ့သင်ခန်းစာတွေကိုတော့မမေ့ဖို့လိုတယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွက်ကထောက်ပြပါတယ
်1992ခုနှစ်ကဒုက္ခသည်နှစ်သိန်းကျော်ပြန်လက်ခံတော့ကရခဲ့တဲ့သင်္ကန်းစာနှစ်ချက်ကိုပဲထောက်ပြခြင်းပါတယ်အဲဒီတော့ကလည်းအခုလိုပဲကုလသမဂ္ဂအေဂျင်စီနဲ့နားလည်မှုစာချုပ်လက်မှတ်ထိုးခဲ့တယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကအဲဒီစာချုပ်ပေါ်မှာကုလသမဂ္ဂအေဂျင်စီလုံမဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့တိကျတဲ့အခြေစရာသတ်မှတ်ချက်မပါခဲ့ဘူးနောက်တစ်ခုကဘက်မလိုက်ပဲလိုအပ်ချက်ရှိတဲ့အတိုင်းအဝိုင်းနှစ်ခုတုံးကိုကူညီဖို့ဆိုတဲ့သတ်မှတ်ချက်တွေတိကျမပါခဲ့ဘူးအဲလိုမပါတဲ့အတွက်ကြောင့်မလို့အလားနှစ်ပေါင်း20ကျော်ဒီကုလသမဂ္ဂအဖွဲ့ကြီးအဲ့ဒီဒေတာတွေကနေပြန်မထွက်တော့ဘူးနောက်တစ်ခါဒုက္ခသည်တွေကိုရင်ကူညီတာမဟုတ်တော့ဘူးအဲ့ဒီဒေတာတစ်ခုလုံးမှာရှိနေတဲ့တသန်း၄ပါးလောက်ရှိတဲ့ဘင်္ဂါလီတွေကိုကူညီတဲ့အစီအစဉ်ဖြစ်သွားတယ်အကျိုးဆက်ကတော့အတိုင်းဝိုင်းတစ်ခုကြောင်ကပိုနီးစပ်မဲ့စာအဖေးကြီးနဲ့ပိုပြော့ပေါ့ဘွေးကွာသွားတာပေါ့ဒါကြောင့်မလို့လက်ရှိဇောအနေနဲ့ကတော့ဒီသဘောတူညီချက်ကိုလက်မှတ်ထိုးတဲ့အခါမှာကျွန်တော်တို့ရခဲ့တဲ့သင်ခန်းစာတွေကိုထည့်စင်စားဖို့လိုမယ်လို့မြင်ပါတယ်ခင်ဗျာ
ဒါပေမဲ့အခုလိုကုလသမဂ္ဂလိုအဖွဲ့အစည်းကြီးတွေကရခိုင်ပြည်နယ်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေမှာပူပေါင်းပါဝင်လာတာဟာစိတ်ပူစရာမလိုဘူးလို့တော့သူမြင်တဲ့အကြောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကပြောပါတယ
်ကျွန်တော်ကတော့မစိုးရိမ်ဘူးဗျဟိုကုလသမဂ္ဂအဖွဲ့တို့ဘာလို့ကတစ်ချိန်လုံးကတော့ဟိုအစိတကဟိုရခိုင်မြို့သားတွေကသူတို့ဘက်မှာအထင်မြင်လွဲမှားတာရှိတယ်လေပထမပိုင်းမှာတော့သူတို့ရဲ့တာဝန်ကဒုက္ခသည်ကိုကြီးစုရေးဆိုတဲ့ဟာဖြစ်တော့ဒီခိုင်မျိုးသားတွေဘလောက်ဆင်းရဲဆင်းရဲသူတို့ကမကူညီနိုင်ဘူးသူတို့က mandate မရှိဘူးဒီဘက်နောက်ပိုင်းမှာကြတော့ဖြစ်ကုလသမဂ္ဂရဲ့အနေအထားလေးတွေကိုဒီတက္ကသိုလ်သူများလည်းပဲနည်းနည်းလေးတော့သဘောပေါက်လာပါပြီနောက်ပြီးတော့ဒီလောက်ကြီးမားတဲ့ဒုက္ခတွေပြန်လာရေးကိစ္စမှာကုလသမဂ္ဂကဲ့သို့သောကမ္ဘာအဖွဲ့အစည်းရဲ့ပါဝင်ကူညီမှုမပါဘဲနဲ့လုံခုဟာတော်တော်လေးအခက်အခဲရှိမှာပါအော်အဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့တော့ဒါကောက်တဲ့လက္ခဏာလို့ကျွန်တော်ကြိုဆိုပါတယ်ခင
်ဗျ။ဒါပြင်လဲရခိုင်ပြည်နယ်တွေကအကြမ်းဖက်မှုတွေအတွင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းသွားပြီးတော့အဲ့ဒီမှာနိုင်ငံသားတအုပ်ပါဝင်မယ်လို့ပြောပါတယ်။ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတော့ဒီအဖွဲ့အစည်းတွေဟာနှစ်ဖက်မျက်မျှတာစုံစမ်းစစ်ဆေးနိုင်ဖို့လိုမယ်လို့ထောက်ပြပါတယ်
။စိုးရိမ်မှုလည်းရှိပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံသေးသေးလေးကိုဒီလိုပဲတစ်ဖက်သက်ကြီးဖိပြီးတော့ကဒီမှာထားပြီးလူအခွင့်အရေးချိုးဖောက်တယ်၊လူအခွင့်အရေးချိုးဖောက်တယ်လို့ဆွဆွဲနေတယ်ဆိုရင်လည်းအခြားဘက်မှာဖြစ်နေတဲ့တက်သွားတဲ့ကိစ္စတွေကိုလည်းစစ်ဆေးစုံစမ်းမှုပြည်သမဲကအိကရှိရက်ဖို့လိုတယ်။စပြန်ကောက်ပြီးတော့မှခြုံငုံသုံးတပ်ပြီးလုပ်ရမယ်ဆိုရင်တော့အဲဒီကိစ္စကပြည်ထောင်စီအကြောင်းရှိပါလိမ့်မယ်။တပည့်တွေကိုဆွဆွဲနေမယ်ဆိုရင်တော့အဲမြန်မာနိုင်ငံရဲ့ချုပ်ရှားအာဏာကိုထိုးဖောက်ဝင်ရောက်ပြီးတော့တပည့်တပ်ဖိအားပေးတာမျိုးလည်းကျွန်တော်တို့နိုင်ငံပါတီနေတော့ကျွန်တော်တို့ပုဂ္ဂိုလ်နေတော့လုံးဝကိုလက်ခံနိုင်ခြင်းမရှိပါဘူးလို့ပဲပြောချင်ပါတယ်။ဟုတ
်ကဲ့။ရခိုင်ပြည်နယ်တွေကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းနိုင်ဖို့အတွက်ကော်မရှင်အသစ်တရဖွဲ့စည်းမယ်ဆိုတဲ့အပေါ်ကိုတော့ဦးအေးလွင်ရဲ့အမြင်ကတော့
အဲအဲ့ဒီမှာပါလာတဲ့နိုင်ငံသားများကကျွန်တော်တို့အကြံဉာဏ်ပေးဖို့အတွက်ဟိုကျွမ်းကျင်သူများအနေနဲ့ expert လာတဲ့သဘောဖြစ်ပါလေ။ပြဿနာကကြည်တွင်းမှာလည်းမဟုတ်လေ။ကြည်ပမှာပါတော့ဟိုလေးတကျော်ဖြစ်နေတော့ကကြည်ပကလူတွေကိုကျဉ်းအောင်လုပ်တယ်ဆိုတာလည်းတကယ်အဖြစ်မှပေါ်ဖို့ဆိုတာလည်းအမှန်တန်လိုအပ်ပါလေ။အဖြစ်မှပေါ်သွားပြီဆိုလို့ရှိရင်တကယ်အပြစ်ရှိတဲ့လူများတွေ့ရင်လည်းအပြစ်ပေးခြင်းအဖြစ်အားလုံးကလက်ခံလာမှာပါ။ချိုးဖောက်မှုမရှိဘူးဆိုလို့ရှိရင်လည်းတန်လျာတွေကြောက်ပေါ်မှာပေါ့။ဘ ေဘက်ကကြည်ကြည်ကကောင်းတဲ့သူသဘောဆောင်တဲ့ရလာတစ်ခုလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာကလက်ခံလာအောင်အစိုးရကအဖွဲ့တွေအဖွဲ့စည်းတွေကော်မရှင်တွေမှာထင်ရှားကြော်စောပြီးတော့အများသိကြတဲ့နိုင်ငံခြားသားပုဂ္ဂိုလ်တွေကိုထည့်သွင်းဖွဲ့စည်းတယ်ဆိုပေမဲ့တကယ်တမ်းဖိအားပေးဖို့ရောကြနိုင်ပါမလားဆိုတဲ့အများရဲ့သုံးသပ်ချက်အပေါ်ဥယျာထွေရဲ့အမြင်ကတော့
ကုလသမဂ္ဂဘက်ကတောင်းဆိုနေတဲ့တောင်းဆိုချက်ကသူတို့စိတ်ကြိုက်ဝင်ငွင့်ရမှလက်ခံမဲ့အခြေအနေမှာရှိတယ်။ဒါကြောင့်မလို့ပြည်တွင်းကဖွဲ့စည်းတဲ့ကော်မရှင်မှာနိုင်ငံတကာကပညာရှင်ကိုခေါင်းဆောင်ခန့်လို့လေတစ်ဖက်ကတောင်းဆိုနေတာကြီးရဲ့ရက်တော်မှာမဟုတ်ဘူး။ဒါကြောင့်မလို့လုံတင်တာတော့ကိုယ်နိုင်ငံသားနဲ့ပဲကိုယ်ဖွဲ့တိတိကျကျစုံစမ်းအရေးယူတဲ့လူမှန်သမျှကိုပြင်းပြထန်ထန်အရေးယူဒါမျိုးလုပ်တာကပဲပို့ပြီးတော့မှတင့်တော်မယ်လို့ကျွန်တော်ထင်တယ်။ဒီနိုင်ငံသားသားခေါင်းဆောင်တက်ယူနေရတော့နိုင်ငံတကာပြည်အားရော့သွားမှာမဟုတ်တဲ့ပြည်ပြည်တွင်းမှာဆန့်ကျင်မှုတွေပိုများဖို့ပဲရှိတယ
်။အစိုးရအနေနဲ့လည်းရခိုင်ပြည်နယ်ပြည်ထနာနဲ့ပတ်သက်လို့ပြည်တွင်းပြည်ပလက်ခံအောင်ဖြည့်ရှင်းဖို့ဆိုတာအတော့ကိုခက်ခဲတဲ့ကိစ္စပါ။ဒါပေမဲ့အစိုးရဟာရခိုင်အရေးကိုကင်တွယ်ဖြည့်ရှင်းရမှာပိုးပြီးတော့ပွင့်လင်းမြင်သာမှုရှိဖို့လိုသလိုဒေသခံတွေရဲ့သဘောထားကိုလည်းရယူဖို့ဟာအရေးကြီးတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေတန်းကထောက်ပြပါတယ်။
ဆိုလာတဲ့ကော်မရှင်ဆိုတာလည်းအရင်လည်းသူသမရဦးဆောင်ပြီးတော့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးပြီးပြီ။နောက်ပြီးတော့တမတော်ကလည်းလွတ်လပ်တဲ့ကော်မရှင်ဆိုပြီးတော့ဖွဲ့ပြီးစစ်ဆေးပြီးပြီ။အခုလည်းပဲကော်မရှင်တစ်ခုလွတ်လပ်တဲ့လာပြီးဆိုတော့နိုင်ငံခြားသားပါဝင်လာတာကအဓိကပေါ့။အဲတော့ဒီလွတ်လပ်တဲ့ကော်မရှင်ဆိုတာကဘာတွေလုပ်မှာလဲ၊ဘယ်လောက်လွတ်လပ်မှာလဲ၊လုတ်ပိုင်ခွင့်ရောပေးမလား၊ဘယ်သူတွေကိုတာဝန်ခံရမလဲ။အဲဆိုတဲ့အမျိုးအများကြီးလာတာပေါ့ကြာ။ဒါကြောင့်လွတ်လပ်တယ်ဆိုပေမဲ့လည်းတော့ဖြစ်ပြီးခဲ့တဲ့ကိစ္စတွေကိုပြန်ပြီးတော့အဟောင်းကိုအစ်စ်လုပ်တယ်ဆိုရင်တော့ဟောဒါတက်နာတွေဖြစ်လာနိုင်တယ်။ကောင်းကျိုးတဲ့ဆိုးကျိုးများကိုပုံများဖြစ်လာလိမ့်မလားလို့ကျွန်တော်တို့ကတော့အစိုးရရှိပါတယ်ကြာနော်
။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာရအားစာအကြမ်းဖက်ဘွဲကရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေအပြီးနောက်ဆက်တွဲဖြစ်လာတဲ့ပြဿနာတွေမှာမြန်မာလက်နက်ကိုင်အဖွဲ့အစည်းတွေဟာပြဿနာတွေထဲမှာအင်အားအလွန်အကျွံသုံးခဲ့တယ်ဆိုပြီးတော့နိုင်ငံတကာကဝေဖန်ထောက်ပြနေတာဖြစ်ပါတယ်။အခုဆိုရင်ဒီပြစ်မှုတွေမှာကျူးလွန်ခဲ့တဲ့တာဝန်ရှိတဲ့သူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC မှာဒီဆွဲချက်တင်ပြီးတော့အရေးယူဖို့ဆိုပြီးတော့လဲတောင်းဆိုတာတွေလည်းရှိနေပါတယ်။ဒါပြင်လဲအမေရိကန်အပါအဝင် EU နဲ့အတူနောက်နိုင်ငံကြီးတချို့ကသူ့အခွင့်အရေးချိုးဖောက်ခဲ့ကြတဲ့ဒီလက်နက်ကိုင်အဖွဲ့အစည်းကတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူထက်ခတ်မှုတွေကိုလဲစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ရှင်။